ပြင်သစ်နိုင်ငံနဲ့ပြင်သစ်နိုင်ငံရဲ့ဥရောပနဲ့နိုင်ငံသားကြီးအဝင်းကြီးရှောင်ရီဖ်လီဒရိုင်းကမြန်မာနိုင်ငံနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ကိုနိုဝင်ဘာလ6ရက်နေ့မနေ့ပိုင်းကတယ်လီဖုန်းနဲ့ဆက်သွယ်ပြီးတော့မြန်မာနိုင်ငံမှာရိုဟင်ဂျာတွေပေါ်အကြမ်းဖက်မှုတွေနဲ့အိုးအိမ်စွန့်ခွာထွက်ပြေးနေကြရတဲ့အခြေအနေတွေပေါ်ပြင်သစ်ကအလွန်စိုးရိမ်မကင်ဖြစ်ရတဲ့အကြောင်းပြောဆိုခဲ့တယ်လို့ပြင်သစ်နိုင်ငံသားရေးဝန်ကြီးဌာနကကြေညာချက်ထုတ်ပြန်ပါတယ်။မြန်မာလူညုံရေးတပ်ဖွဲ့တွေအနေနဲ့ရခိုင်ပြည်နယ်အတွင်းမှာဖြစ်နေတဲ့အကြမ်းဖက်မှုတွေကိုအဆုံးသတ်ဖို့လေပြင်သစ်နိုင်ငံသားရေးဝန်ကြီးကတောင်းဆိုခဲ့တဲ့အကြောင်းကြေညာချက်မှာဖော်ပြထားတယ်လို့ခွဲခြားဆက်ဆံမှုတွေမပြုလုပ်ဖို့နဲ့အရက်သားတွေနဲ့သူတို့ရဲ့ပစ္စည်းဥစ္စာတွေကိုအကာအကွယ်ပေးကြဖို့လေပြောကြားခဲ့ပါတယ်။အ мян ဆုံးဒေတာတွင်လုံခြုံမှုပြန်လည်ရရှိဖို့နဲ့လူသားချင်းစာနာမှုအထောက်အကူတွေပေးရမှာအတားအဆီးမရှိစေဖို့သတင်းမီဒီယာတွေလွတ်လပ်စွာသတင်းယူခွင့်ပြုဖို့စတာတွေကိုလည်းတောင်းဆိုခဲ့တယ်လို့ဆိုပါတယ်။မြန်မာနိုင်ငံအစိုးရဟာဒုက္ခသည်တွေပြန်လည်အခြေချနေထိုင်ရေးလူသားချင်းစာနာမှုအကူအညီတွေပေးရေးစတာတွေကိုကုလသမဂ္ဂနဲ့ပူးပေါင်းဆောင်ရွက်မှာဖြစ်တဲ့အကြောင်းအောက်တိုဘာလ12ရက်နေ့ကဒေါအောင်ဆန်းစုကြည်ရဲ့ကြေညာပြောဆိုချက်ကိုပြည်ထောင်နိုင်ငံကထောက်ခံတဲ့အကြောင်းလည်းပြောကြားခဲ့ပါတယ်။ဒေါအောင်ဆန်းစုကြည်ဦးဆောင်တဲ့မြန်မာနိုင်ငံရဲ့ဒီမိုကရေစီအသွင်ကူးပြောင်းရေးကြိုးပမ်းနေမှုကိုပြည်ထောင်နိုင်ငံကထောက်ခံတဲ့အကြောင်းပြည်ထောင်နိုင်ငံသားရေးဝန်ကြီးကထပ်လောင်းပြောကြားခဲ့တယ်လို့လည်းကြေညာချက်မှာဖော်ပြထားပါတယ်။